နိုင်ငံတော်ကဆန်ကယ်အသုံးများတဲ့ဒေသတွေမှာဆန်ကယ်တစည်းကိုလူတဦးသာစီးပုံနဲ့အမျိုးသားနှစ်ဦးလိုက်ပါစီးနင်းတာမျိုးမလုပ်ဖို့လိုက်နာခြင်းမရှိရင်တည်ဆဲဥပဒေတွေနဲ့ထိရောက်စွာရေးယူမယ်လို့စစ်ကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးမှူးတွေကဒေသအလိုက်အမိန့်တွေထုတ်ပြန်နေပါတယ်အဓိကကတော့ဆန်ကယ်မှာလူနှစ်ယောက်စီးရင်အမျိုးသားတွေနောက်မှာမထိုင်ရလို့ကန့်သတ်တာဖြစ်ပါတယ်ဒီလိုကန့်သတ်ချက်ကြောင့်ဆန်ကယ်အာကိုပြီးတွာလာနေကြတဲ့သူတွေအတော်လေးအခက်အခဲဖြစ်နေကြပါတယ်ဒီအခြေအနေအကြောင်းရန်ကုန်လာတဲ့တဲ့ရင်ကိုတော့မဆုမြမွန်ကပြောပြပေးပါပါခင်ဗျာ
ဆိုင်ကယ်တစ်စီးကိုလူတဦးသာစီးဖို့အမျိုးသားနှစ်ဦးအတူမစီးဖို့အမျိုးသမီးတဦးနောက်မှာအမျိုးသားတဦးလိုက်ပါစီးနေတာမျိုးမလုပ်ဖို့ဆိုတဲ့ကန့်သတ်ချက်တွေပါတဲ့ဒေသန္တရအမိန့်တွေကိုစစ်ကောင်စီရဲ့အုပ်ချုပ်ရေးမှူးချုပ်တွေကနေပြီးခဲ့တဲ့သတင်းပတ်ထဲကထုတ်ပြန်နေပါတယ်ထုတ်ပြန်ချက်တွေအရဆိုင်ကယ်မှာလူနှစ်ယောက်စီးရင်အနောက်မှာထိုင်သူအမျိုးသားမဖြစ်ရဘူးဆိုတာကိုအဓိကကန့်သတ်ထားတာပါဆိုင်ကယ်တစ်စီးပေါ်မှာအမျိုးသားနှစ်ဦးသုံးဦးစီးနေပြီးတော့တနက်နဲ့ပြစ်ခတ်မှုတွေဘုံတွေနဲ့ပြစ်ခတ်မှုတွေလုပ်တာကိုတွေ့ရတဲ့အတွက်အများပြည်သူရဲ့လုံခြုံရေးနဲ့အေးချမ်းသာယာရေးအတွက်အရည်ရွယ်ထုတ်ပြန်ရတာဖြစ်ကြောင်းမြို့နယ်အုပ်ချုပ်ရေးမှုလက်မှတ်တွေနဲ့ထုတ်ပြန်တဲ့ဒေသန္တရအမိန့်တွေမှာရေးသားထားပါတယ်အမိန့်တွေမလိုက်နိုင်တည်ဆဲဥပဒေတွေနဲ့ထိရောက်စွာအရေးယူမယ်လို့ဖော်ပြထားတယ်လို့တချို့နေရာတွေမှာတော့အမိန့်အသက်ဝင်တဲ့နေ့နောက်ပိုင်းလိုက်နာခြင်းမရှိတာတွေ့ရင်အမိန့်အမျက်မရှိပြစ်ခတ်ဆောင်ရွက်ခြင်းများလုပ်သွားမယ်လို့စကတ်တတိပေးထားပါတယ်မြန်မာနိုင်ငံမှာစိုက်ကဲအစီအများဆုံးမြို့တစ်မြို့ဖြစ်တဲ့မန္တလေးမြို့မှာလည်းဒီလိုအမိန့်ထုတ်ပြန်ထားတာကြောင့်အလုပ်ကိုသွားလာရတဲ့အခါမှာအခက်အခဲတွေအများကြီးဖြစ်လာတယ်လို့ဒေသခံတွေကပြောနေကြပါတယ်။မြို့ရဲ့လမ်းစုံလွမ်းကွားတွေ၊ဂိတ်တွေမှာစစ်ဆေးစောင့်ကြည့်နေတာတွေရှိတာကြောင့်မြို့သစ်ဘက်ကနေမြို့ရဲကိုအလုပ်လာသူတွေအထူးအခက်ကြုံနေကြပါတယ်။အခုလိုအမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကတယောက်ကအခုလိုပြောပါတယ်
။နံပါတ်၁ကသူတို့လုံခြုံရေးအတွက်လုပ်တယ်။နံပါတ်၂ကပတ်စံချတယ်။ကျွန်တော်တို့ကအဲ့လိုပဲနေတယ်ခင်ဗျာ။ဆိုင်ကတိလာဒီမှာရှေ့ကိုကြိုကြည့်ရတာပေါ့ရှေ့ကိုကြိုကြည့်လို့ဘယ်လိုကိုယ်လည်းအမှုပြန်မှပြည့်လို့ဘွားကလေးပေါ်တဲ့ခါကျတော့လေအန်ဒီအများလည်းတင်ပြီးပြန်လှည့်ကိုပြေးရတာပေါ့အဲ့လိုပြန်လှည့်ကိုပြင်သူတို့ကတိတဲ့တိုင်းပဲလေအားမမီးမြန်နေမှာမဟုတ်နှမ်းပြစ်တာပဲအဲ့ဒါကိုကလုံးအောင်ပြင်နေမှာလုံးအောင်မပြေးနိုင်တော့ဟိုတံပြောင်းရင်အတော့ကိုဖက်နဲ့ထုတ်ထားရတာပဲအနည်းဆုံးတော့ခဏဖြစ်ဖြစ်ရင်အဲ့ဒါဟိုညံ့ညံ့အရိုက်ခံရတာပဲအဲ့ဒါသွေးကိုရေရဲတော်သွားတာပဲအားမမပြောနိုင်ဘူးအဲ့ဒါကိုပေါင်းလေးကိုအုပ်ထားတာအနောက်နောက်စီးလေးပြေးပြေးမှရောက်လို့အဲ့လိုနေတာတော်တော်များများဒီဥပဒေကမတရားတဲ့ဥပဒေဖြစ်တော့လူတွေကသွာလာနေရတာကြီးလန့်စားစားလို့ပုံပြီးတော့ပုံဖြစ်လာတယ်
။သွာလာရေးအတွက်စိုက်ကယ်ကိုအားထားကြတဲ့မုံရမျိုးမှလည်းစိုက်ကယ်ကိုအမျိုးသားနှစ်ယောက်မစီးဖို့ဒေသန္တရအမိန့်ထုတ်ပြန်ထားတာကြောင့်စိုက်ကယ်ကယ်ရီသမားတွေစားဝတ်နေရေးအခက်အခဲဖြစ်တယ်လို့မုံရမျိုးကစိုက်ကယ်ကယ်ရီသမားတစ်ယောက်ကပြောပြပါဗျာ။ဟာ
ဟိုအဲ့ဒီကတော့လေမြဝင်ပုံနေတာရောက်တတ်ပြီးခါကဒီတော့မကူရတော့ဘူးဗျာ။ကျွန်တော်တို့ဒီတိုင်းဆိုင်ကယ်လို့ဆိုရင်အမှန်တော့စစ်တာစီးတာရှိရပါပဲ။အဲ့တော့ခင်းနေပါသွားရင်ကျွန်တော်ကတော့တင်လည်းမတင်ဘူးသူကအဲ့လိုမျိုးပါသွားရင်ကျွန်တော်တို့လည်းမချောင်းဘူးလေ UN နဲ့အနေနဲ့မချောင်းဘူးဆိုရင်ငွေစိတ်ချန်ပြလိုက်မှာပဲအဲ့ဒါကြောင့်ကျွန်တော်လည်းမတင်လို့ပဲအဲ့ဒါတော့ကျွန်တော်တို့ကပေါ့အများကြီးပေါ့ကျွန်တော်တို့စောင့်ဝင်နေရေးတို့ကတော့အကုန်ကင်းတာပါပေါ့
ဆိုင်ကယ်ပေါ်မှာအမျိုးသားနှစ်ဦးမစီးရဆိုတဲ့အမိန့်ထုတ်ပြန်ထားတဲ့အထက်မှာရန်ကုန်တိုင်းတွင်တေးမြို့နယ်လည်းပါပါတယ်အမျိုးသားနှစ်ဦးစီးရင်ပြစ်ခတ်တာမျိုးလုပ်တဲ့အတွက်ကန့်သတ်ချက်ကိုမလိုက်နာခြင်းလဲလိုက်နာနေရတယ်လို့ဒေသခံကအခုလိုပြောပြပါတယ်
ဒီကတော့သူတို့ရှေ့မှာဆိုင်ငယ်နှစ်ယောက်ထိသွားရင်တော့တေချာတာတော့ပြစ်တယ်ပြစ်တယ်ဆိုင်ငယ်ဖမ်းတယ်နမုံတန်းခေါ်ရိုက်တယ်ပါးရင်သားတွေရိုက်တယ်အဲ့လိုမျိုးတော့လုပ်တယ
်ရန်ကုန်တိုင်းကမြို့နယ်တချို့အပြင်ပုဂံညောင်ဦးမြင်းမှုစတဲ့ဒေသတွေမှာအခုလိုဒေသန္တရအမိန့်တွေကိုစစ်ကောင်စီခန့်မြို့နယ်အုပ်ချုပ်ရေးမှုတွေကထုတ်ပြန်ထားပါတယ်တချို့နေရာတွေမှာအမိန့်ကရပ်ပေါင်း60အသက်ဝင်တယ်လို့ရေးထားတယ်လို့တချို့နေရာတွေမှာတော့နောက်အမိန့်တစ်စုံတစ်ရာမထုတ်ပြန်ခင်အထိအတိဖြစ်တယ်လို့ရေးသားထားပါတယ်တင်းနှင်းသာရီတိုင်းကဒဝဲမျိုးနဲ့ဗိမ့်မျိုးတို့မှလည်းအခုလိုစိုက်ကယ်စီးသူတွေနဲ့ပတ်သက်တဲ့ကန့်သတ်မိတ်ဟာနိုဗ ెంబ ာလ18ရက်နေ့ကလေးကအသက်ဝင်နေတယ်လို့ဒေသခံတွေကပြောပါရရှင်